မြန်မာနိုင်ငံကလက်နက်ကန်ပြုတ်ခတ်တွေပေါ်ပေါက်နေတဲ့ကယားပြည်နယ်မှာအမျိုးသမီးနဲ့ကလေးတွေပါဝင်လူ၄၀နီးပါးတပ်ဖြတ်မိရှုခံရပြီးတဲ့နောက်ဒေသခံဝန်ထမ်းနှုတ်ပြောက်ဆောင်နေတဲ့အကြောင်းနိုင်ငံတကာပြည်ထောင်စုဖွဲ့စည်းတစ်ခုဖြစ်တဲ့စစ်တပ်ခြေလှမ်းဖွဲ့ကပြောလိုက်ပါတယ်လူ38ယောက်တမနဲ့တိစိုးရတဲ့ဖြစ်ရပ်ပေါ်ဖြစ်တင်ရှုတ်ချကြောင်းလဲစီရင်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါအခင်းဖြစ်ခဲ့တဲ့ဒေသတွေမှာစံနာမှုလုပ်ငန်းတွေလုပ်ကန်ပြီးအားလိုက်ရင်ပြန်လာတဲ့ဝန်ထမ်းတွေရောပြောက်ဆောင်နေတယ်လို့လည်းပြောပါတယ်သူတို့လိုက်ပါလာတဲ့ကားကလည်းတက်ခိုက်ပြီးမိရှုခံရတယ်လို့ဆိုပါတယ်ဖူစုမျိုးနဲ့မိုးဆူရွာနီးမှာတချင်းရွယ်ဦးတွေမိမတွေနဲ့ကလေးတွေပါဝင်အိုးရီဆုပ်ခွာတပြည့်တွေကိုစစ်တပ်ကတပ်ဖြတ်ပြီးမိရှုရတဲ့အကြောင်းဒေသခံအနေနဲ့ဒေသခံလူခွေအဖွဲ့တွေကပြောဆိုထားကြပါတယ်စစ်ကောင်စီကတော့ဖူစုမျိုးနဲ့မှာလူကြိုးရေးစာနေတဲ့တပ်ဖွဲ့တွေကိုတန်းနယ်လက်နက်က KMPP နဲ့ PDF လက်နက်ကကစတင်တက်ခတ်လို့ပြစ်ခတ်ဖမ်းဆီးခဲ့ရတယ်လို့သတင်းထုတ်ပြန်ထားတာပါဒါပေမဲ့ထိခိုက်တိုက်ဆုံးမှုဖမ်းဆီးမှုနဲ့မိလောင်တိုက်ဆုံးနေတဲ့အလောင်းတွေနဲ့ပတ်သက်လို့ပြောဆိုတာတော့မရှိပါဘူးစစ်တပ်ခြေရန်ဖွဲ့ရဲ့အမှုဆောင်ရရှိချုပ်အင်ကာအရှင်းကတော့တက်ခတ်မှုဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရအဖြစ်ရှုတ်ချကြောင်ပြောဆိုလိုက်ပြီးသူတို့ဘက်ကဝန်ထမ်းတွေပါဝင်ပြင်းမဲ့ရသားတွေကိုအကျဉ်းသက်တက်ခတ်တဲ့လူရပေါ်ထိတ်လန့်တုံ့လုံးမိကြောင်းပြောဆိုခဲ့ပါတယ်ဒီလဆမ်းမိုင်းမှာပဲစကိုင်းတိုင်းစလင်းကြီးမျိုးနယ်မှာအရသား၁၁ယောက်ကိုလူမျိုးရေးတပ်ဖွဲ့တွေကပြစ်ခတ်မိရှုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေဖော်ပေါ်ခဲ့ရမှာအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကအပြင်းထန်ဝေဖန်ခဲ့ကြပါတယ်